89 ချိန်မြောက်ကုလသမဂ္ဂအထွေထွေညီလာခံကိုအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှဒီလ10ရက်ကစပြီးတော့ကျင်းပနေပါတယ်။ကမ္ဘာတဝန်းကနိုင်ငံခေါင်းဆောင်တွေတက်ရောက်ကြမယ်ဒီနှစ်ကုလသမဂ္ဂအထွေထွေညီလာခံရဲ့ဆွေးနွေးပွဲမှာဘလို့အကြောင်းအရာတွေကိုအဓိကဆွေးနွေးကြဖို့ရှိပါသလဲ။နောက်ပြီးတော့မြန်မာအရေးနဲ့ပတ်သက်လို့ရောဘာတွေဆွေးနွေးနိုင်ချေရှိပါသလဲ။ပေးချက်တွေကိုရောမျှော်လင့်လို့ရနိုင်ပါတယ်ဆိုတာကိုကျမတို့ VOE မြန်မာပိုင်းရဲ့ဒီညပိုင်းရေဒီယိုထုတ်လွှင့်မှုအစီအစဉ်မစတင်ခင်မှာပဲကုလသမဂ္ဂဌာနချုပ်မှသတင်းယူဖို့ရောက်နေတဲ့ VOE မြန်မာပိုင်းကသတင်းတော့မက်ခင်ဖြူထွေးကိုမမျှဒဇင်အောင်ကဓာတ်ရိုက်ဆက်သွယ်မေးမြန်းထားတာကိုရှုစားနာဆင်ပါရှင
်မက်ခင်ဖြူထွေးရောက်ပါပြီလားရှင
်ဟုတ်ကဲ့ပါမမျှဒဇင်အောင်ရေကျမရှိနေပါတယ်မင်္ဂလာပါ
မင်္ဂလာပါမက်ခင်ဖြူထွေးဒီနှစ်ကုလသမဂ္ဂထွေထွေညီလာခံမှာကမ္ဘာခေါင်းဆောင်တွေစုံတွေ့ကြတဲ့အခါမှာပေါ့ဒီနိုင်ငံတကာအရေးနဲ့ပတ်သက်ပြီးတော့ဘလို့အကြောင်းအရာတွေဦးစားပေးပြီးတော့ဆွေးနွေးဖို့ရှိပါလဲဘလို့အကြောင်းအရာတွေကအဓိကလွှမ်းမိုးနိုင်ွယ်ရှိပါလဲနောက်ဒီလိုကမ္ဘာရေးရာတွေဆွေးနွေးတဲ့အခါမှာမြန်မာရေးနဲ့ပတ်သက်ပြီးတော့ရောဘာတွေဆွေးနွေးမယ်လို့ခန့်မှန်းရပါလဲ
ဟုတ်ကဲ့ပါရှင်အရင်ဆုံးဒီနိုင်ငံကချင်းချင်းနဲ့ပတ်သက်ပြီးတော့ဘာတွေအဓိကဆွေးနွေးမလဲကိုပြောချင်ပါတယ်ဆိုတော့ကုလသမဂ္ဂအထွေထွေညီလာခံဆွေးနွေးပွဲတွေကတော့ဒီလ10ရက်နေ့ကနေစပြီးတော့ဒီစက်တင်ဘာလကုန်တဲ့အထိကျင်းပနေတာပါဒီလမဲ့စက်တင်ဘာ23ရက်နေ့ကနေပြီးတော့28ရက်နေ့ကိုတော့သူတို့ high level meeting တွေပေါ့လေသူတို့ခေါ်တာကတော့တတင်းပတ်ဒီအဆင့်မြင့်ခေါင်းဆောင်တွေကမ္ဘာခေါင်းဆောင်တွေတက်ရောက်ပြီးတော့မှနိုင်ငံတကာရေးရာတွေကိုဆွေးနွေးကြမယ်တတင်းပတ်ဖြစ်ပါတယ်အခုဆိုရင်ကမ္ဘာတဝန်းကဒီထိတ်တန်းခေါင်းဆောင်တွေလည်းနယူးယောက်မြို့ကိုဒါဟိုရောက်ရှိနေကြတာလည်းရှိပါတယ်ဆိုတော့လာနေစဲလည်းဖြစ်တယ်ပေါ့လေဆိုတော့ဒီမှာမှအဓိကကတော့ဒီနှစ်ပေးထားတဲ့သူတို့ရဲ့ဥတီချက်ခေါင်းစဉ်ကတော့ The Summit of Future ပေါ့လေဆိုတော့ဆိုလိုတာကတော့အနာဂတ်ကိုရည်မှန်းပြီးတော့မှဒီကနေ့ကမ္ဘာကြီးမှာကြုံတွေ့နေရတဲ့အချက်အခြေတွေအထူးသဖြင့်ဒီအရှေ့လယ်ပိုင်းဒေသဂါဇာအရေးလိုကိစ္စတွေနောက်ယူကရိန်းစစ်ပွဲနောက်ဆက်တွဲအနေနဲ့ဒီလူသားပေးထုတ်ကအချက်အခြေတွေပို့ပြီးတော့ဆိုးဝါးလာတဲ့အခြေအနေတွေနောက်ပြီးတော့ပို့ပြီးတော့စိန်ခေါ်မှုနောက်တစ်ခုရှိနေတာကလည်းဒီကမ္ဘာတဝက်မှာရာသီဥတုဖောက်ပြန်ပြောင်းလဲမှုကြောင့်ကြုံတွေ့ရတဲ့သဘာဝဘေးအန္တရာယ်တွေဒါတွေကိုဘယ်လိုဝိုင်းဝန်းပြီးတော့မှတားဆီးကာကွယ်နိုင်မလဲဆိုတာကိုအနာဂတ်ကိုမျှော်ကိုးပြီးတော့မှအဖြေရှာဆွေးနွေးဖို့အတွက်အဓိကအရင်မှန်းတဲ့အနေနဲ့ဒီနှစ်ကိုလည်းဒီ The Summit of Future ဆိုပြီးတော့ခေါင်းစဉ်ပေးထားတာဖြစ်ပါတယ်ဆိုတော့အဓိကအကြောင်းအရာတွေကတော့ဆိုဆိုကျွန်မပြောခဲ့သလိုပဲဒီလက်နက်ကင် prefer car တွေနဲ့ပတ်သက်ပြီးတော့အဓိကဆွေးနွေးကြမဲ့အရာတွေထဲမှာပါဝင်တယ်လို့ပြောလို့ရပါတယ်ရှင့
်မြမရေးနဲ့ပတ်သက်ပြီးတော့ရောဘာတွေဆွေးနွေးမယ်လို့ညွှန်လင်းရပါသလဲ
ဟုတ်ကဲ့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လေဆွေးနွေးမှုတွေကတော့ရှိနေမှာပါ။ဒါဆိုတော့ဒီလမဲ့အင်ကာနေ့စက်တင်ဘာလ24ရက်နေ့ဖြစ်မှာထင်ပါတယ်။အဲ့ဒီနေ့ကြလို့ရှိရင်တော့ရွန်ဂျာရင်းနဲ့ပတ်သက်ပြီးတော့အထူးဆွေးနွေးပွဲတစ်ရက်ကျင်းပဖို့ရှိပါတယ်။အဲ့ဒီအခါမှာကုလသမဂ္ဂအထွေထွေမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ဂျူလီဘီရှော့ပ်လည်းတက်ရောက်မှာပါ။ဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့သူ့ကိုစပြီးတော့ခန့်အပ်ခဲ့တဲ့ဒီဧပြီလကစပြီးတော့ဒီကြာကာလတွေအတွင်းမှာသူ့အနေနဲ့ရှာဖွေတွေးရှိချက်ဘာတွေရှိမလဲမြမအရေးသူလေးလာတုံးတက်ထားတဲ့အရာတွေကိုတင်ပြမယ်လို့လည်းမျှော်လင့်ရပါတယ်နောက်တစ်ခုကတော့ဒီမနေ့ကကြာတာ brain နေ့ကပဲကုလသမဂ္ဂလုံခြုံရေးကောင်စီမှာတကယ်ပိတ်ဆွေးနွေးပဲကျင်းပပါတယ်မြမအရေးနဲ့ပတ်သက်ပြီးတော့ဆိုတော့ဒီနေရာမှာအထူးသဖြင့်ကတော့ဒီကုလသမဂ္ဂဆိုင်ရာ UK ဆက်အမတ်ကြီးကမြမနိုင်ငံနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံမှာလက်ရှိဒီစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုတွေကိုသူအလေးပေးပြီးတော့ပြောပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့လအတွင်းမှာဒီလေကြောင်းတိုက်ခိုက်မှုတွေဟာအာဏာသိမ်းမှု2021ကာလနောက်ပိုင်းမှာအဆိုးဝါးဆုံးဖြစ်ခဲ့တယ်အရက်သားတွေပေါ်မှာပြင်းထန်တိုက်ခိုက်မှုတွေပို့ပြီးတော့ဆိုးဝါးလာတဲ့အတွက်ကြောင့်မလို့မြန်မာစစ်တပ်အပေါ်မှာလောင်စာဆီနဲ့လက်နက်တင်ဖို့ရောင်းချမှုတွေပိတ်ပင်ဖို့ကိစ္စကိုသူကတင်ပြဆွေးနွေးတာတွေရှိပါတယ်ဆိုတော့မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့ကုလသမဂ္ဂလုံခြုံရေးကောင်စီမှဒီဇင်ဘာလ2022ခုနှစ်တုန်းကဒီအထင်ကရဆုံးဖြတ်ချက်တည်းချခဲ့တာရှိပါတယ်။ဒါပေမဲ့ဒီအချိန်မှာဒီဆုံးဖြတ်ချက်ထက်ပိုပြီးတော့ထိရောက်တဲ့ဆုံးဖြတ်ချက်ချဖို့ဆိုတာကို UK တန်မတ်ကဦးဆောင်ပြီးတော့မှတင်ပြဆွေးနွေးကြရရှိတယ်။ဒါပေမဲ့လည်းလုံခြုံရေးကောင်စီထဲမှာမှအဖွဲ့ဝင်တချို့ကတနိုင်ငံသုံးဖို့နှစ်နိုင်ငံလို့သူကတော့ဖော်ပြသွားပါတယ်။ဒါကန့်ကွက်တာတွေရှိနေတဲ့အတွက်ကြောင့်မလို့ကြိုးစားနေစေဖြစ်တယ်ဆိုပြီးတော့လည်းပြောတယ်။ဆိုတော့တေချာတာကတော့မြမရင်းနဲ့ပတ်သက်ပြီးတော့လည်းဆွေးနွေးမှုတွေကတော့ဒီလုံခြုံရေးကောင်စီထွေထွေညီလာခံဒီကုလသမဂ္ဂထွေထွေညီလာခံကာလအတွင်းမှာတော့ရှိနေမှာသိကြပါရဲ့ရှင
်။ဟုတ်ကဲ့ပါဒီမှာတစ်ဆက်တည်းမေးချင်တာကဒီ credential ကိစ္စပါပေါ့နော်။လက်ရှိမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအမြင်ကိုယ်စားလှယ်တမတ်ကြီးဖြစ်ဒီလက်ခံထားတဲ့ဥကျော်မွထွန်းကိုနောက်ထပ်တစ်နှစ်သက်တမ်းတိုးဖို့အလားအလာနဲ့ပတ်သက်ပြီးတော့အခြေအနေကဘယ်လိုရှိပါသလဲ။ဘယ်လိုသုံးသပ်မိပါလဲ
။ဟုတ်ကဲ့ပါဒီလက်ရှိ ဒီနှစ်ကုလသမဂ္ဂအထွေထွေညီလာခံမှာကမ္ဘာခေါင်းဆောင်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းကစပြီးတော့ပေါ့နော်လက်ရှိအချိန်ထိတုံးနှစ်တာကာလအတွင်းမှာစစ်ကောင်စီဘက်ကတင်ပြတဲ့ကိုယ်စားလှယ်ကိုလက်မခံဘဲနဲ့ဒီမြန်မာနိုင်ငံဆိုင်ရာအမြဲတမ်းဟိုတန်အမှတ်ကြီးအဖြစ်နဲ့ဥကြုံမှုထုံးကိုဆက်လက်ချရှိခဲ့တာဒါလွန်ခဲ့တဲ့တုံးနှစ်ကာလတခြားဆိုတော့နောက်ထပ်တစ်နှစ်တက်တန်းတိ Dibo Masuni Murigaro, Titurin Yagan Kala, Tema Shinima, Pipare, Tanetamu Loro, Dintimaro, Suin Jet Chu, Proponia Shivare, Tigagaro, Da, the Yone, Amira, Lugansi, and Yana Poen and Ripite, the Yone Rechaga, Diditi Mayo, Taukan Bamalasu, Suin Muri Pinirava, Jaga Lady, Timisagan Kalagabe, Yamanangu, Tuning a Jai Wijiko, and Toya Kerari Shire, Sigan down in a Twisona Shire. အပြင်ကိုပဲဒါမြန်မာနိုင်ငံမှာကျင်းပဖို့စစ်ကောင်စီကကျင်းပဖို့စီစဉ်နေတဲ့ရွေးကောက်ပွဲကိုထောက်ခံမယ်ဆိုတဲ့သဘောမျိုးတရုတ်ဘက်ကပြောတာလည်းရှိတဲ့အပေါ်မှာဒီတချိန်မှာရောဒီတရုတ်အနေနဲ့ဆက်ပြီးတော့ဒီမြန်မာတန်ကိုယ်စားလှယ်ကိုထောက်ခံပါမလားဆိုတဲ့ဆွေးမှုတွေချုပ်လည်းရှိနေပါတယ်ဒါပေမဲ့ဒါနဲ့ပတ်သက်ပြီးတော့ဘယ်လိုဆုံးဖြတ်မလဲဆိုတာကတော့ကျွန်တော်တို့ဆောင်းကြည့
ဒီနှစ်ကုလသမဂ္ဂအထွေထွေညီလာခံမှာကမ္ဘာကောင်းဆောင်မြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လဲဆွေးနွေးမှုတွေကတော့ရှိနေမှာပါ။နောက်မြန်မာရေးလှုပ်ရှားရေးသူတွေကရောအထွေထွေညီလာခံမှာဘာတွေတိုက်တွန်းတောင်းဆိုရရှိပါလဲရှင်။
ဟုတ်ကဲ့တေချာဆွေးနွေးပွဲလည်းရှိကောင်းရှိနိုင်ပါတယ်ကျမတို့ကလက်ရှိအခြေအနေအထိတော့ရထားတဲ့အချက်လက်ကတော့နည်းနည်းသေးတာပေါ့နော်ဒါကဒီလကုန်နဲ့ဒီသွားမဲ့ဆွေးနွေးပွဲတွေဖြစ်နေတာဟုတ်ဆိုတော့ကျမပြောခဲ့သလိုအင်္ဂါနေ့မှာတော့ရင်ဂျာရေးသူဆွေးနွေးပွဲရှိတယ်နောက်မြန်မာရေးလှုပ်ရှားသူတွေအနေနဲ့ကတော့ဆက်စပ်ပြောခဲ့သလိုပါပဲဒီတမတ်ကြီးဦးကျော်မိုးထွန်းကိုနောက်တစ်နှစ
်ဟုတ်ကဲ့ပါကျေးဇူးတင်ပါတယ်မက်ကင်တီထွေးရှင်